မြန်မာနိုင်ငံကစီးပွားရေးချက်ချရန်ကုန်မြို့မှာရက်စစ်မီတာကတွေ3ဆတူကောက်ခံဖို့ရန်ကုန်တိုင်းအစိုးရကစီစဉ်နေတဲ့အကြောင်းသတင်းတွေထွက်ပေါ်နေတာမမှန်ဘူးလို့ရန်ကုန်တိုင်းအစိုးရတာဝန်ရှိသူတယောက်ကပြောပါတယ်။ရန်ကုန်တိုင်းရက်စစ်တပ်အားဖြန့်ဖြူးရေးတာဝန်ရှိသူတွေကတော့မီတာကတွေတိုးမြှင့်ကောက်ခံဖို့လိုအပ်နေတယ်လို့လည်းပြောဆိုခဲ့တာပါ။အပြည့်ဆုံးကိုရန်ကုန်ကနေ VOE သတင်းမြန်မာပိုင်းသတင်းတောက်မေခသတင်းပေးပို့ထားပါတယ်ရှင်
။ရက်စစ်မီတာကတွေ3ဆတိုးကောက်ဖို့ရန်ကုန်တိုင်းဝန်ကြီးချုပ်ကစီစဉ်နေတဲ့ဆိုတဲ့သတင်းတွေထွက်ပေါ်ခဲ့ရကအင်တာနက်လူမှုကွန်ရက်ပေါ်မှာဝေဖန်သံတွေထွက်ပေါ်လာပြီးတဲ့နောက်ဒီသတင်းတွေမမှန်တဲ့အကြောင်းရန်ကုန်တိုင်းလျှက်စစ်ဆက်မှုလက်မှုနဲ့လမ်းပန်းဆက်သွယ်ရေးဝန်ကြီးဒေါ်နီလာကျော်ကချက်ချင်းလိုလိုသူ့ရဲ့လူမှုကွန်ရက်စာမျက်နှာပေါ်ကနေတုံ့ပြန်ခဲ့ပါတယ်မြန်မာနိုင်ငံကုန်တယ်ကြီးများနဲ့ဆက်မှုလုပ်ငန်းရှင်များအသင်းချုပ် UMS CCI မှာဒီကနေ့ပြုလုပ်တဲ့လျှက်စစ်နဲ့စွမ်းအင်ဖွံ့ဖြိုးတိုးတက်ရေးဆွေးနွေးပွဲမှာလည်းထပ်မံရှင်းလင်းပြောကြားခဲ့တာပါ။ဒ
ါကကျိုးတဲ့ကားလို့ပြောနေတယ်။ကိုယ်သိခဲ့တာကျိုးတဲ့ကားကိုရတာပါ။မိလာပေါင်းဆုံးနဲ့အချက်နဲ့ပေါင်းဆုံးနဲ့ဒီနိုင်ပြီးတော့တွေ့ချက်ပြီးတော့အဖြေချာနေတာဖြစ်ပါတယ်။ final နဲ့အကြောင်းချက်တွေရှိရမယ်။အဘိဓမ္မာင်္ဂလာနည်းဖြစ်ရမယ်။ဒီပေါ်မှာအခြေခံပြီးတော့သနည်းတရားနဲ့တွက်ချက်ထားတာဖြစ်ရမယ်။အဲဒီလိုမျိုးတွေနဲ့တွက်ချက်နေတာလည်းအခြေခံ။ဒီလိုမျိုးလွယ်လွယ်ကူကူကအကြီးဆုံးကြော်စကားနဲ့မှလည်းမပါခဲ့ပါဘူး။ဒီတော့သာဖြစ်တယ်။တရားတော်။အရိယာနဲ့ဒီအလိုကကနေသာပြီးတော့ဆွဲသွားနေအောင်ကြတာ။ဒီတော့သာဒီတရားတော်သာနဲ့မယ်ဆိုတဲ့
မီတာကပဲ3ဆလောက်တက်မယ်လို့ဝန်ကြီးချုပ်အနေနဲ့ပြောဆိုခဲ့ခြင်းမရှိဘူးလို့ညင်းဆိုခဲ့ပေမဲ့စီစဉ်နေတာမျိုးရောရှိမရှိဆိုတာကိုတော့တိတိကျကျမပြောခဲ့ပါဘူး။ရန်ကုန်တိုင်းလျှက်စစ်တပ်ဖြံပြူးရေးအဖွဲ့ကတော့လက်ရှိချိန်မှာအရှုံးခံထုတ်လုပ်နေရတဲ့လျှက်စစ်အတွက်ရောလိုအပ်ချက်အတိုင်းပြည့်မီအောင်ထုတ်ဖို့အတွက်ပါမီတာကတွေတိုးမြှင့်ကောက်ခံသွားဖို့လိုတယ်လို့ပြောပါတယ်။ဒါပေမဲ့ညှိနှိုင်းမှုတွေပြုလုပ်နေသေးပဲလို့ရန်ကုန်တိုင်းလျှက်စစ်တပ်ဖြံပြူးရေးအဖွဲ့ကဥက္ကဋ္ဌဦးမောင်မောင်လက်ကပြောဆိုလိုက်ပါတယ
်ဒီတိတိကျကျတဲ့ဒီလိုဖြစ်ပါပါเนาะအဲ့ဒါကပြည်သူကညှိချက်သုံးဖြားရမှာဖြစ်ပါတယ
်ရေစင်းနဲ့စွမ်းအင်ဝန်ကြီးဌာနကဒုဝန်ကြီးဒေါက်တာထွန်းနိုင်ကတော့ရန်ကုန်တိုင်းရေစစ်ကဏ္ဍအတွက်ပြည်အောင်စုအစိုးရကနှစ်စဉ်ကျပ်450ဘီလီယံခန့်စိုက်ထုတ်သုံးစွဲနေရပြီးရေစစ်တပ်အားတယူနစ်ရောင်းရာတိုင်းငွေ23ကျပ်အရှုံးပေါ်နေတယ်လို့ပြောဆိုလိုက်ပါတယ်အစို
းရဒီနိုင်ငံတော်ကဒီဖြစ်စဉ်စိုက်ထုတ်ပေးရမယ်ဆိုရင်ဒီလိုမျိုးဖြစ်ွယ်ဝီဖြစ်ရောဝင်ရှိတယ်ဆက်စစ်တာကလည်းခုခုလိုတဲ့ပုံနည်းဝင်နေတာဖြစ်ပါတယ်အဲတော့တရားဖြင့်လက်ရှိဆက်စစ်တာအရရှိအုံပြုနေကြတဲ့ဒီပ္ပိဒါနကမိမိတို့အုံပြုနေတဲ့ဆက်စစ်တွေအမှန်ကုန်ကြသည်ဒီပြည်ပေါ်မှာလည်းပမာဏကပြည့်ချည်ရဲ့မိမိစားလို့ရတာမိမိအုံပြုလိုက်တာမိမိတကယ်တောင်းရှိတဲ့တောင်းရှိခြင်းနဲ့နိုင်ငံကြီးသားရဲ့ဒီကားရဲ့ဆက်စစ်တစ်ခုပြောင်းတယ်လို့ကျေးဇူးပါဘာမိမိတော့ဆွေးနွေးကြရတော့ဆက်စစ်ကစုံကြသိကိုမိမိကိုယ်တိုင်ပြည့်ချည်ရဲတဲ့တတိယဝေးဖွားဖို့လိုအပ်ဖြစ်ပါတယ်
ရန်ကုန်တိုင်းအစိုးရကတော့လက်စစ်တအားကုန်ကြစေအတွက်ကောင်းမီဖို့မီတာကတိုးကောက်ဖို့အပါအဝင်အခြားနည်းလမ်းတွေနဲ့ပါအဖြေရှာဖို့စီစဉ်နေတာပါရန်ကုန်မှာဒါမကတနိုင်ငံလုံးမှာပါအလားတူမီတာကတွေတိုးမြင့်ကောက်ခံလာနိုင်ပါတယ်လုပ်ငန်းရှင်တအုပ်ချစ်တဲ့နီးပန်းလျက်စစ်လုပ်ငန်းက Managing Director ဒေါက်တာအောင်သိန်းကတော့လျက်စစ်မီတာကတိုးမြင့်ကောက်ခံတဲ့အစီအစဉ်နဲ့ပတ်သက်ပြီးသူ့အမြင်ကိုခုလိုပြောဆိုလိုက်ပါတယ
်ဟုတ်တိုးမြင့်ကောက်လိုက်ရင်ဟိုကဒီတစ်ခုတည်းနဲ့တော့ဟို problem တစ်ခုလုံးကို solve လုပ်နိုင်မှာမဟုတ်ဘူးတိုးမြင့်ကောက်ရင်အချုံနည်းနည်းဆက်တာရောမယ်အချုံနည်းနည်းဆက်တာတဲ့အတွက်ကြောင့်သူကဟို invest ပြန်လုပ်နိုင်တယ်အချုံများနေရင်သူကဟိုဒီထပ်ပြီးတော့ဒီတက်စစ်တာအားတွေတိုးချက်ထုတ်လုပ်ဖြန့်ဖြူးလို့အတွက်ဟိုဒီနည်းမျိုးပတ်သက်ကသူကပြည်တော်စုအစိုးရကပဲဒီကပဲလက်ဖြန့်တောင်းရမယ်နေတာဖြစ်တယ်အားလုံးနားလေလက်ခံသဘောတူတဲ့ဟိုလမ်းကြောင်းကိုရွေးပြီးသွားကြမယ်ဆိုရင်ဒီပြည်ပြောင်းလဲမှာအာအမြင်ရင်ဖြစ်သွားမယ
်ရန်ကုန်တိုင်းအစိုးရဘက်ကတော့မီတာကတွေအရှုံးပေါ်နေတာနဲ့ပတ်သက်ပြီးလာမယ့်တိုင်းလွတ်တော်အစည်းအဝေးမှာတင်ပြသွားဖို့စီစဉ်ထားပါတယ်ဒီပြင်ဒီကိစ္စကိုပြည်အောင်စုအစိုးရထံကိုပါဆက်လက်ပြီးတင်ပြသွားဖို့လည်းရှိနေပါတယ်ရှင်